မြန်မာနိုင်ငံမှာလူထုထောက်ခံတဲ့ဒီမိုကရေစီအစိုးရတက်လာပြီဆိုပေမဲ့တက္ကသိုလ်တွေထဲမှာလွတ်လပ်တဲ့ចောင်းသားတမကတွေပေါ်ပေါက်လာရေးမှာတော့အာဏာပိုင်တွေဘက်ကအစိုးမြင်နေတုံးပဲလို့ဗကတများအဖွဲ့ချုပ်ကပြောပါတယ်။ဒါပေမဲ့လည်းတက္ကသိုလ်အလိုက်လွတ်လပ်တဲ့တမကတွေပေါ်ပေါက်လာရေးဆက်ပြီးတော့ကြိုးပမ်းသွားမယ်လို့လည်းပြောပါတယ်။ဗကတများအဖွဲ့ချုပ်ကဥဆောင်တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကိုကောင်းဆန်ကသတင်းပေးပို့ထားပါတယ်ရှင်
။၃ရက်ကြာတက္ကသိုလ်တမကများနှီးနှောဖလှယ်ပွဲအပြီးမှာရန်ကုန်ယူတတန်ခမ်းမမှာဘာကတော်များအဖွဲ့ချုပ်ကဥဆောင်ပြီးဒီကနေ့မှသတင်းစာရှင်းလင်းပွဲပြုလုပ်သွားတာပါအစိုးရအပြောင်းအလဲဖြစ်သွားပေမဲ့တက္ကသိုလ်အာဏာပိုင်တွေဘက်ကကြောင်သားတမကတွေအပေါ်မယုံကြည်မှုတွေဖိနှိပ်ချုပ်ချယ်မှုတွေရှိနေသေးတယ်လို့ဘာကတော်အဖွဲ့ချုပ်ဗဟိုအလုံးအမှုဆောင်အထွေထွေအတွင်းရင်းမှုမှတ်ဖြူဖြူအောင်ကပြောလိုက်ပါတယ်
တော့အစိုးရပြောင်းလဲဖြစ်သွားပေမဲ့လည်းတက္ကသိုလ်ထဲမှာတက္ကသိုလ်အာဏာပိုင်တွေရဲ့ဒီတမကအပေါ်မှာအမြင်ဆိုးပေါ့လွတ်လပ်တဲ့တမကတွေပေါ်မှာအမြင်ဆိုးကအရင်လိုရှိနေတော့မယ်မယုံကြည်မှုတွေတန်ရတွေနဲ့ရှိနေသေးပဲဆိုတော့အိက္ခာတွေကတော့ဒါနည်းနည်းတော့ပြင်ဆင်ဖို့လိုအပ်လိမ့်မယ်လို့ကျွန်တော်ထင်တယ်ဒါကြောင့်မို့လို့ကျွန်တော်ဉာဏ်ချက်ထဲမှာထည့်ပြီးတော့ထည့်သွင်းထားတာဖြစ်ပါတယ်ဒီအရင်ကျောတို့အရင်အစိုးရလက်ထက်ကတည်းကအကြောင်းအာဏာပိုင်တွေကဖွဲ့စည်းပေးထားတဲ့အကြောင်းသားယူနီယံဆိုတော့ဒီအကြောင်းသားဖွဲ့စည်းရှိနေတယ်ဆိုတော့အဲ့လိုဖွဲ့စည်းတွေပေါ်မှာပဲပို့ပြီးတော့ဟိုအခွင့်အရေးပေးတာမျိုးတွေလွတ်လပ်တဲ့တမကတွေအပေါ်မှာမိဘကိနဲ့တမကတွေအပေါ်မှာအနောက်ရက်ပေးတာလုံးရဖိနှိပ်တာမျိုးတွေခွဲခြားဆက်ဆံတာမျိုးတွေဖြစ်နေတာကတကယ်တမ်းဆိုရင်ဒါကျမတို့ဒါတိုင်းပြည်အပြောင်းအလဲတွေအင်တမအရေးကြီးတဲ့ institution ပေါ့နော်အဖွဲ့အစည်းမှုတစ်ခုဖြစ်တဲ့လွတ်လပ်တဲ့တမကတွေအပေါ်မှာနောက်ရက်ပေးတာဒါတိုင်းပြည်အတွက်ပါမျက်နှာလေးလို့ကျမတို့အနေနဲ့မြင်ပါတယ်ဒါကြောင့်မို့လို့လွတ်လပ်တဲ့အဖွဲ့အစည်းလွတ်လပ်တဲ့ကျောင်းသားတမကတွေပို့ပြီးတော့ဟိုအောင်မြင်စွာရှင်းတန်းနိုင်ဖို့ကလည်းကျမတို့ဒါမရှိမဖြစ်စဉ်းစားရမယ့်အချက်ပါဒါကျမတို့အနေနဲ့တိုက်တွန်းချင်တာပေါ့နော်
ဘကိုးမြို့ကြောက်တန်းရွာမှာ၃ရက်ကြာကျင်းပခဲ့တဲ့တက္ကသိုလ်ဘောင်းဆောင်နီနော့ဖလယ်ပွဲကနေလွတ်လပ်တဲ့ဖယ်ရယ်စနစ်ကိုအခြေခံတဲ့ကျောင်းသားတုညီလာခံကြီးကိုနိုဝင်ဘာလအတွင်းကျင်းပသွားနိုင်ဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲမကြခင်ကပဲဖွဲ့စည်းခဲ့တဲ့နိုင်ငံလုံးဆိုင်ရာကျောင်းသားများတမကနဂတကဥဆောင်ပြီးတော့ကျောင်းသားညီလာခံတရက်ကိုခေါ်ယူကျင်းပနိုင်ဖို့ကိုလည်းပြင်ဆင်နေတာရှိပါတယ်။ဒါကြောင့်ကျောင်းသားညီလာခံနှစ်ခုအပြိုင်သဘောမျိုးတော့ဖြစ်နေတာပါ။နဂတကဥဆောင်ကျင်းပမယ်ကျောင်းသားညီလာခံနဲ့ပတ်သက်လို့တော့ဘာကတာအတွင်ရင်မှုမှတ်ဖြူဖြူအောင်ကအခုလိုပြောသွားပါတယ
်ကျောင်းသားတမကဆိုတာကကျမတို့အမြင်ပေါ့နော်အခုခုကင်းတယ်လွတ်လပ်တဲ့တမကလွတ်လပ်တဲ့စံနေစံညွန့်နဲ့ကျမတို့အခြေခံမှုရှိတဲ့တမကမျိုးတွေဖြစ်စေချင်တယ်နောက်တစ်ခုကကျောင်းသားတို့ညီလာခံဆိုတာကလည်းကျမတို့တကယ်ကိုကျောင်းသားကိုယ်စားလှယ်အားလုံးနိုင်ငံအနှံ့ကကျောင်းသားကိုယ်စားလှယ်အားလုံးပါဝင်တဲ့ကျောင်းသားတွေကိုယ်တိုင်ကဟိုသူတို့ကိုယ်တိုင်အားထုတ်ကြိုးပမ်းမှုနဲ့ပေါ့နော်ဖြစ်ပေါ်လာတဲ့ညီလာခံမျိုးအဲညီလာခံမျိုးကလည်းတကယ်ကိုလွတ်လပ်တဲ့ညီလာခံမျိုးနဲ့လွတ်လပ်တဲ့ရေကောက်တမြောက်တဲ့တမကပေါ်ပေါက်လာမျိုးတွေကျမတို့ဖြစ်စေချင်ပါတယ်ကျမတို့လည်းအဲ့ဒီပုံစံမျိုးကိုသွားဖို့ဒါဟိုဒီမှာဆိုလို့ရှိရင်ကျမတို့ဒီကြေညာချက်ထဲမှာပါလို့ပြီးခဲ့တဲ့ဆွေးနွေးပွဲ၃ရက်လုံးမှာလည်းအဲ့ဒါကိုအဓိကထားပြီးဆွေးနွေးခဲ့တာဖြစ်ပါတယ်ကျမတို့ကကျောင်းသားတို့ညီလာခံကတကယ်ကိုစံရင်ကျမတို့တိုင်းကျမတို့စဉ်းစားထားတဲ့ဒုလိစံရင်စံညုံးနဲ့ပြည့်မှုပြည့်တဲ့လွတ်လပ်တဲ့ကျောင်းသားတို့ညီလာခံမျိုးဖြစ်ဖို့လိုအပ်ပါတယ
်ဘာကတော့များအဖွဲ့ချုပ်ခေါင်းဆောင်အများစုဟာအခုအစိုးရတက်လာပြီးနောက်လာပိုင်းမှာပဲအချင်းတောင်အသီးသီးကနေပြန်လွတ်လာကြတာပါပြီးခဲ့တဲ့အစိုးရလက်ထက်တုန်းကအမျိုးသားပညာရေးဥပဒေကိုစန့်ကျင်ဆန္ဒပြခဲ့တာကြောင့်ကျောင်းသားလှုပ်ရှားမှုတွေအချမ်းဖက်ဖြိုခွင်းခံရပြီးဘာကတော့ကျောင်းသားအတော်များများဖန်ဆီးခံခဲ့ရပါတယ်အခုချိန်မှာတော့အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးနဲ့ပတ်သက်လို့တော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခွင့်ရပြီးမှသာရှေ့လုပ်ငန်းစဉ်တွေကိုအသေးစိတ်ဆောင်ရွက်သွားနိုင်မယ်လို့မှတ်ဖြူဖြူအောင်ကပြောပါတယ်ဘာကတာများအဖွဲ့ချုပ်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခွင့်ရဖို့တောင်းဆိုထားပေမဲ့အခုအချိန်ထိတွေ့ဆုံခွင့်မရသေးပါဘူး။ဒါပေမဲ့လည်းမကြခင်ကဖွဲ့စည်းခဲ့တဲ့နဂတ်အဖွဲ့နဲ့တော့ပညာရေးဝန်ကြီးကတွေ့ဆုံခဲ့တာရှိပါတယ်။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားနဲ့တမကအဖွဲ့ချုပ်ကဥဆောင်လုပ်တဲ့တက္ကသိုလ်တမကများနှီးနှောဖလှယ်ပွဲကိုဇူလိုင်လ၂ရက်နေ့ကနေ၄ရက်နေ့အထိပဲခူးမြို့ကြောက်တန်းရွာမှာကျင်းပခဲ့ပြီးကျောင်းသားကိုယ်စားလှယ်၂၀၀ကျော်တက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။